အစ္စရေးနဲ့အပြစ်ခံရစရဲ့အကြံပြုချက်တွေကိုလက်ခံလိုက်ပြီလို့ Hamas တို့ကပြောပါတယ်။ကာတာဝန်ကြီးချုပ်နဲ့အီဂျစ်ထောက်လှမ်းရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုခြင်းအတွင်း Hamas ကောင်ဆောင် Ismail Haniyeh ကအဲ့လိုပြောဆိုခဲ့တယ်လို့ Hamas တို့ရဲ့တင်လာတဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အပြစ်ခံရစပြီးတော့အပြန်အလှန်အနေနဲ့ Hamas တို့လက်ထက်ကတစ္ဆက်ခံတွေလွတ်ပေးနိုင်အောင်အီဂျစ်နိုင်ငံကိုင်ရိုမြို့ကအပြစ်ရဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုပမ်းနေကြတာပါ။ဟာမတ်စ်တို့ဘက်ကဘယ်အချက်တွေကိုသဘောတူလိုက်တယ်လဲဆိုရဲမှတ်ချက်မျိုးအစ္စရေးဘက်ကအသေးစိတ်ထွက်မလာသေးပါဘူး။အီဂျစ်တို့ရဲ့ပျော်ပြောင်းတဲ့အကြံပြုချက်မူကြမ်းကိုဟာမတ်စ်တို့သဘောတူလိုက်ပုံရတယ်လို့အစ္စရေးအရာရှိသူကရိုက်တာသတင်းကိုပြောပါတယ်။အဲ့ဒီအထက်မှာအစ္စရေးဘက်ကလက်မခံနိုင်တဲ့အစွန်းရောက်ကောက်ချက်တွေပါနေတယ်လို့လည်းသူကပြောပါတယ်။နာမည်မဖော်ပြလို့တဲ့အဲ့ဒီအရာရှိကအစ္စရေးဘက်ကသဘောတူညီမှုကိုလက်မခံပယ်ချလိုက်တဲ့ပုံစံမျိုးဖြစ်အောင်လို့ဟာမတ်စ်တို့ဘက်ကလုံလိုက်ပုံရတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဟာမတ်စ်တို့ရဲ့တုံ့ပြန်ချက်ကိုသုံးသပ်နေတယ်လို့ပြောပါရယ်။ရာဖာမြို့ကိုဝင်တိုက်ဖို့ပြင်ဆင်နေတဲ့အစ္စရေးတပ်ကမြို့အရှေ့ပိုင်းကလူပေါင်းသသိန်းလောက်ခန်ယူနစ်အရက်ကလူသားချင်းစာနာမှုဆိုင်ရာတိုးချဲ့ဧရိယာဖက်ရွှေ့ပြောင်းတင်တယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်အကြမ်းမှာပဲဟာမတ်တို့ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါရယ်။